မြန်မာနိုင်ငံကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုပေးတဲ့လုပ်ငန်းကိုနော်ဝေးခြေဆိုင်တယ်လီနော်ကုမ္ပဏီစီကနေဝယ်ယူခဲ့တဲ့လက်နွန်ခြေဆိုင် M1 Group ကလာမယ့်3နှစ်အတွင်းမှာလုပ်ငန်းတွေချဲ့ထွင်နိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်330သုံးဆမှာဖြစ်ကြောင်းအဖွဲ့အစည်းဆောင်အရာရှိချုပ် SME Makaki ကနေပြောပါတယ်ဒီငွေကိုဆက်သွယ်ကွင်းရဲ့တိုးချဲ့ဖို့အပြင် broadband ဆက်တက်ဆင်ဖို့နဲ့ဝန်ဆောင်မှုတွေပေးရမှာတုံးမယ်လို့မီဂျာချီကပြပြောကြားချက်ကို Bangkok Post သတင်းမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာကျုံ့ရတဲ့စိန်ခေါ်မှုရှိတဲ့ဝန်ကျင်ကိုရှောင်တာထက်လက်ရှိနိုင်ငံရေးအခြေအနေကိုဂရုမစိုက်ဘဲမြန်မာပြည်သူတွေအတွက်ကမ္ဘာအဆင့်မီဝန်ဆောင်မှုပေးဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်။တယ်လီနော့ကဇူလိုင်လထဲမှာဒေါ်လာ105တန်းနဲ့ M1 Group ကိုရောင်းချဖို့အတွက်သဘောတူခဲ့တာဖြစ်ပါတယ်။စီမင်းစီကံပိုင်းဆိုင်ရာအကြည့်ပြုချက်တွေမရသေးတဲ့နဲ့မြန်မာနိုင်ငံသား55တန်းတဲ့က16တန်းလောက်တုံးဆွဲနေတဲ့တယ်လီဖုန်းဆက်သွယ်လုပ်ငန်းကိုလက်နက်နိုင်ငံဘီလုအခြေစိုက်ကုမ္ပဏီကနေထိန်းချုပ်နိုင်တော့မှာဖြစ်ပါတယ်။တုံးဆွဲသူတွေရဲ့လက်ကင်ဖုန်းနဲ့အင်တာနက်တုံးဆွဲမှုကိုစောင့်ကြည့်နိုင်တဲ့ spyware ထားပေးဖို့စစ်တပ်ညှဉ်းပန်းချက်ကိုမလိုက်နာခြင်းနဲ့အတွက်မြန်မာနိုင်ငံကနေထွက်ဖို့အတွက်တယ်လီနော့ကဆုံးဖြတ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။